ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဘရန်မြို့ကတပိမောင်ကျောင်းသားတွေကိုလုံခြုံရေးရဲတွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာကိုကန့်ကွက်ရှုတ်ချပွဲကျင်းပခဲ့တာဖြစ်ပါတယ်။ကျောင်းသားတပိတ်ကြမ်းဖက်ဖြိုခွင်းတာကိုကိုယ်တိုင်ကြုံတွေ့ရသူတွေကအတွေ့အကြုံတွေကိုပြောပြခဲ့ကြတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေစာပေနဲ့အမှုပညာရှင်တွေကလည်းအကြမ်းဖက်တာတွေကိုကန့်ကွက်ရှုတ်ချအကြောင်းပြောခဲ့ကြပါတယ်။အဲ့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေအနေနဲ့ပြည်သူတွေကိုတောင်းပန်ဖို့လိုအပ်တယ်လို့ပညာရေးပြည်ပြင်ပြောင်းလဲမှုနိုင်ငံလုံးဆိုင်ရာကွန်ရက် NLEA အဖွဲ့ဝင်ဒေါက်တာညွညွသိန်းကပြောပါတယ်
။ကလေးကွာရှင်လားခိုင်300 400ပဲရှိဒီညာလေးကိုပဲသူတို့သွားချင်းကျွန်တော်တို့တွေဟိုးမန္တလေးလိုက်တာချိန်ရလာခဲ့တယ်မြို့ပေါင်းစုံဖြတ်လာအဲ့တော့သူတို့တောင်းနေတောင်းဆိုချက်ကအမှန်တန်ညတာတတိလို့သူတို့ချိန်ရလာပြီဒီအခုအဝေးလေးကိုသူတို့ရဲ့အလံလေးနဲ့သူတို့ရဲ့လက်ဖူးစည်းနဲ့ချိန်ဖက်ခွင့်ကိုမပေးဘဲနဲ့အကျန်းဖက်ဖြုတ်ခွင့်နဲ့လုပ်ရဖို့ဆောင်ရွက်ဖြစ်တာဖြစ်ပါလေဒါကြောင့်မို့ကျွန်မအနေနဲ့ကျောင်းသားသူတို့ကမကနေနဲ့ဟုတ်နော်ခုနကကျွန်တော်ပြောသွားတယ်လို့ရွေးကောက်ဒီမြန်ချင်းခံရတဲ့အစိုးရလို့ပြောပြီးတော့ကျောင်းသားသူကကပြည်သူတရားလုံးကိုအကျန့်ဖက်လုပ်ရတဲ့ဇက်တိုက်ကျူးလွန်လာခဲ့တဲ့အစိုးရဟာမိမိတို့ကျန့်ဖက်ဖြိုခွင်းခဲ့တဲ့ပြည်သူလူထုဖေကိုတောင်းပန်ဝင်ချပြီးတော့မိမိတို့ပေါ်မှာတင်နေတဲ့အကျိုးကိုအမြန်ဆုံးပြန်ဆက်ပေးပါလို့ပြောနေတယ်
။နိုင်ငံသားတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့အသက်အိုးအိမ်ကိုချင်းချောက်တာတွေရှိနေတာကြောင့်ဘယ်လိုပဲပြုပြင်ပြောင်းလဲရေးလို့ပြောပြောမယုံကြည်ရကြောင်း88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ်
။အားလုံးအခြေခံကူညီတဲ့အချက်ကတော့ကျွန်တော်နိုင်ငံသားတွေမူလအခွင့်အရေးဖြစ်တဲ့လွတ်လပ်စွာဆန္ဒပြပေါ်ထုတ်ခွင့်တွေဒါကိုတိကျတယ်ဆိုတာပေါ်တယ်။ဒါအခွင့်အရေးဆုံးရှုံးတယ်။နောက်တစ်ခုကဘဝအသက်လုံခြုံမှုကင်းမဲ့တယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့အဲ့ဒီအခြေခံအချက်တောင်မရဘဲနဲ့ဘယ်လိုဆိုင်ဖို့ဘယ်လိုပြုမြင်ရေးဘယ်လိုပြောင်းလဲရေးဘယ်လိုပုံမျိုးတုံးတဲ့နိုင်ငံတော်တွေချစ်စီသွားနေပါပြီဆိုဆိုကျွန်တော်တို့ဘယ်လိုနည်းနဲ့မှယုံကြည်လက်ခံလို့မရဘူးဆိုတာဒါရှင်းရှင်းလင်းလင်းပြောပြရရင်လည်းငါများကလည်းတကယ်ကြီးကတော့ပြောပြရတယ
်ဒီကျောင်းသားတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာကိုကန့်ကွက်ရှုတ်ချကြောင်းနဲ့အစိုးရကိုအယုံကြည်မရှိကြောင်းရုပ်ရှင်တရုတ်ဆောင်ဥပေလူပါကပြောပါတယ
်ကျွန်တော်အခုချိန်အစားပြီးဘယ်သူမှမယုံတော့ပါဘူးသူတို့ပြောနေတယ်မယုံတော့ပါဘူးဘယ်လိုလဲတော့ဘာလဲဒီပြည့်စစ်ခဲကမလုံခြံကောင်းမှုကလေးတွေကမလုံခြံကောင်းမှုပေါ့အဲ့ဒါကိုထင်တာပေါ့ဘယ်ကလေးကျွန်တော်ပြန်စဉ်းစားတယ်။ဘုန်းကြီးတော်မှလူသေးရဲ့လူစီရောဘာလို့လဲ။ဒီမှာဘယ်လိုပဲကိုစဉ်းစားရလဲ။အဲ့ဒီဘယ်လိုပဲကိုစဉ်းစားရတဲ့အခါမှာမတော်လို့များဘောအယတာစိုးရဖြစ်မှာကန်ဆုပ်ပြီးတော့ဒီမိုကရေစီလမ်းကြောင်းကြီးများတော်မလာဘူး။ကံကိုလည်းနည်းနည်းပပဖြတ်ကျော်သွားသေးတယ်။အဲ့ဒီမဲ့အခုနောက်ပြောချင်ပါပဲ။ကျွန်တော်ဆို60လားကတ်နေပြီ။ကျွန်တော်တို့ရေခင်းလုံးတော်များစွာဖြတ်သန်းလာခဲ့ရတဲ့အခါမှာအလုံးပြည်ပြည့်တဲ့အတိုင်းပဲဘုံအကျန်းဖက်တာအဲ့တော့ယူသားလူပြောရရင်ကျောင်းသားတွေအကျန်းဖက်ခံရလာလို့ပြင်းထန်စွာရှုတ်ချပါလေဖန်ချင်းခံရတဲ့ဒုက္ခပြည်ကျောင်းသားများရဟန္တာရဲ့အလုံးအမြဲတမ်းလွတ်ပေးပါလို့ကျောင်းဆိုပါလေလက်စွဲနေနေကျွန်တော်ဒီဆိုးဒီဆိုးလောက်
ဒီနေ့တက်ရောက်လာသူတွေကဖမ်းဆီးခံထားရတဲ့ကျောင်းသားတွေကိုအများဆုံးလွှတ်ပေးဖို့လက်မှတ်ရေးထိုးကြပြီးလက်မှတ်တွေစုဆောင်းကာလွှတ်တော်နဲ့နိုင်ငံတော်သမ္မတထံပေးဖို့သွားမယ်လို့ပြောပါတယ်ခင်ဗျာ